တောင်တရုတ်ပင်လယ်ပြင်မှာတစ်ဖက်သက်ဆန်းဆန်းရင်းနှီးတဲ့သဘာဝတောင်ွေရှာဖွေမှုကိုရပ်တန့်ဖို့တရုတ်နိုင်ငံကဗီယက်နမ်ကိုသတိပေးလိုက်ပါတယ်။ဒီဒေသအတွင်းတရုတ်ဗီယက်နမ်နိုင်ငံကြားကာလရှည်ကြာရေပိုင်းနဲ့အငင်းပွားနေခဲ့ပြီးပိုပြီးတင်းမာလာနေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းပင်နယ်နိုင်ငံပိုင်ရင်းနှီးတဲ့သဘာဝတောင်ွေကုမ္ပဏီရဲ့တင်ဘော်တွေတဲကဒဇင်းရဲ့ဆက်သွယ်ရေးကြိုးတွေကိုတရုတ်တင်ဘော်တွေကဖြတ်တောက်ခဲ့တယ်လို့ဗီယက်နမ်ကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံရေးဌာနပြောခွင့်ရဟွန်လီကကြာသာပတိနေ့မှာအခုလိုပြောကြားလိုက်တာပါဗီယက်နမ်နိုင်ငံသားဝန်ကြီးဌာနကဒီဖြစ်ရပ်ကိုဗီယက်နမ်ရဲ့အချုပ်အခြာအာဏာကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်တယ်လို့ပြောထားပါတယ်။မစ္စတာဟွန်လီကဗီယက်နမ်ရဲ့ဆွဆွဲချက်ဟာအကြောင်းကျဆက်ဆက်မှုမရှိဘူးလို့ညှင်းဆိုလိုက်ပြီးတော့တရုတ်သင်္ဘောတွေဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဟိုင်နန်ပြည်နယ်နားမှာငှားဖမ်းနေတာဟာတရားဥပဒေနဲ့လုံးဝညှင်းညွတ်တယ်လို့လည်းပြောပါတယ်။ဒေတာရင်းရေပိုင်နဲ့ပြဿနာကြောင့်အခြေအနေတင်းမာမှုမြင့်မားလာနေတဲ့တရုတ်ရေပိုင်နဲ့လို့သတ်မှတ်ထားတဲ့ဧရိယာအတွင်းကိုဝင်လာတဲ့ဗဲသင်္ဘောကိုမဆိုဖမ်းဆီးဖို့အတွက်ဟိုင်နန်ပြည်နယ်ရဲ့ရဲတပ်ဖွဲ့ကိုလည်းမကြခင်ကပဲလုပ်ပိုင်ခွင့်အာဏာတွေတိုးပစ်ထားတာဖြစ်ပါတယ်။